ရခိုင်မြောက်ပိုင်းမှာဖြစ်ပျက်သွားတဲ့အခြေအနေတွေပေါ်နိုင်ငံတော်အတိုင်ပင်ခံဘုတ်ကတောင်ဆန်းစုကြည်အနေနဲ့ပြည်ပြည်စုံစုံသိရှိထားဖို့မရဘူးလို့မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးဘော်ရစ်ဂျွန်ဆင်ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်မြန်မာအစိုးရကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတာကိုလည်းတောင်ဆန်းစုကြည်ကိုတိုက်တွန်းပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ကိုသားညွန်ဦးကပြောပြမှာပါ။
တက်ကြမြန်မာနိုင်ငံခီးစဉ်လာရောက်ခဲ့တဲ့ British နိုင်ငံရဲ့ဝန်ကြီး Boris Johnson ဟာနေပြည်တော်မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတာနဲ့ရခိုင်မြောက်ပိုင်းမောင်းနှုံမြို့နယ်ကပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။သူနဲ့အတူသတင်းတောက်ချုပ်လည်းပါသွားပြီးတော့အဲဒီမှာတော့ပြည်သူ့ဝန်ကြီးဒေါက်တာဝင်းမြတ်အေးကသူ့ကိုလိုက်လံရှင်းပြတဲ့နေရာမှာမွတ်စလင်ရွာသားတွေကသူတို့ရဲ့ကြေးရွာတွေကိုသူတို့ကိုယ်တိုင်မီးရှို့ခဲ့တာဆိုပြီးတော့ရှင်းလင်းပြောပြနေတာတွေ့ရပါတယ်။ဒါပေမဲ့လည်းဒီပြောဆိုချက်အပေါ်မှာတော့ British နိုင်ငံရဲ့ဝန်ကြီး Boris Johnson ယုံကြည်ပုံတော့မရပါဘူး။သူဟာဒီမတိုင်ခင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့အဲဒီကဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါဒုက္ခသည်တွေနေရာပြန်ရေးမှာနိုင်ငံတကာရဲ့ကြီးကြပ်မှုလိုအပ်တယ်လို့သူကသတင်းတောက်တွေကိုပြောခဲ့ပါတယ
် Well I think the key thing is that the villagers are still so frightened that they weren't able even to save
ဒီကပြဿနာကတော့ရွာသားတွေအနေနဲ့မီးလောင်ခံရတဲ့သူတို့နေအိမ်တွေစီပြန်ဖို့ဆိုတာတောင်းအတော်လေးကိုထိတ်လန့်တုန်လှုပ်နေကြတာပါဒီရွာသားတွေကသူတို့အိမ်သူတို့ပြန်ပြီးတော့မီးရှို့ရလို့ပြောတဲ့စကားတွေလည်းကြားရပါရဲ့ဒါပေမဲ့ကြီးရွာသားတွေကတော့ဒါအလုံးကြံပြောရလို့ဆိုကြပါလေကျွန်တော်ရဲ့တကယ်စိုးရင်ချက်ကတော့အခုဒုက္ခသည်စခန်းကနေကျိုးဆွေးစခန်းသစ်တွေကိုပို့လိုက်မယ်ချင်းနေပါသူတို့အဲ့ဒီမှာနေကြမှာမဟုတ်ပါဘူးဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂရဲ့ကြီးကြပ်မှုလိုရဲဆိုတာကိုကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာအသေးချာပြောခဲ့တာပ
ါဒုက္ခသည်တွေကိုစီစစ်ပြီးတော့နေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အချိန်တတ်မှတ်ပြီးတော့ဆောင်ရွက်ခဲ့ပြီးမယ်အခုချိန်ထိအောင်မြင်မြင်မရှိသေးပါဘူး။လူခွင့်ရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအစိုးရတွေဘက်ကတော့သူတို့ရဲ့မူရင်းဒေသမှာနေထိုင်နိုင်ဖို့ဆိုလို့ရှိရင်ဒီစိတ်ချလုံခြုံမှုရှိမှသာဒုက္ခသည်တွေနေရာပြောင်းရေးဖြစ်နိုင်မယ်ဆိုပြီးတော့ထောက်ပြနေပါရယ်။ British နိုင်ငံရဲ့ဝန်ကြီး Boris Johnson အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာဘာတွေများဆွေးနွေးခဲ့တယ်လဲဆိုတာမေးမြန်းကြတော့ဒီအရေးမှာဒုက္ခသည်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒီအရေးမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒေါ်ဆုရဲ့ခေါင်းဆောင်မှုကိုသူတိုက်တွန်းခဲ့တယ်လို့ပြောပါရယ်
။ To be honest, I'm not sure she really understands the full horror.of what has happened up here I don't think she's
you da da ပြောရင်ပြဿနာရှိပါတယ်ထိုင်းလန်စီယာစိုးစိုးဝါးဖြစ်ပျက်နေတာဒီပြည်ပစုံစုံကိုဒေါ်ဆန်းစုကြည်တကယ်နားလေသိရှိမယ်ဆိုတာမသေးကြပါဘူးအခုကျွန်တော်မြင်တွေ့နေရသလိုရရင်နဲ့သူလိုက်ကြည့်လိုက်မယ်လို့မထင်ပါဘူးဒါကြောင့်သူနဲ့တွေ့ရင်ကျွန်တော်တတ်နိုင်ဆုံးပြောခဲ့တာကသူ့ရဲ့ခေါင်းဆောင်မှုကိုကျွန်တော်ယုံပါတယ်သူ့ဘဝမှာတကယ်လို့မယုံနိုင်စရာတွေသူလုပ်ခဲ့တာပါအခုမြန်မာပြည်မှာဖြစ်နေတာတွေမြင်ရတာမြန်မာပြည်သွားနေတဲ့လမ်းကြောင်းကိုကြည့်ရတာအင်မတန်ကိုဝမ်းနည်းစရာပါသူအနေနဲ့ပြောင်းလဲတွေလုပ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့ဒီလိုဒုက္ခသည်တွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့သူတို့သဘောဆန္ဒအတိုင်းသူတို့နေအိမ်တွေကိုပြန်လာဖို့ဆိုရင်တော့နိုင်ငံတကာအဖွဲ့အစည်းတွေကိုသူအနေနဲ့ပါဝင်ပတ်သက်ခွင့်ပေးဖို့လိုပါတယ်
။အာဆာလနဲ့ကင်ကြမ်းဖက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းလူမျိုးရေးတပ်တွေရဲ့နေမြေရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့နိုင်ငံတကာဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။မြန်မာအနာဝိုင်းဒီဘက်ကတော့ဒုက္ခသည်တွေထွက်ပြေးတဲ့ကိစ္စမှာအာဆာရဲ့ချင်းချောက်မှုနဲ့အခြားအကြောင်းတရားတွေကြောင့်သာဖြစ်တယ်ဆိုပြီးတော့ညှင်းဆန်ပါတယ်။အာနာဘော်နီရဲ့စုံစမ်းစစ်ဆေးမှုတွေအရအင်ဒီယွာလူတပ်မှုလောက်ကိုပဲဝန်ခံထားပြီးတော့ကျန်တဲ့ဆွဆွဲချက်အများစုဟာတစ်ဖက်သက်ပြောဆိုချက်တွေသာဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်။ British နိုင်ငံရဲ့ဝန်ကြီးကတော့ဒေါ်ဆုအနေနဲ့ဒီအခြေအနေတွေကိုပြည့်ပြည့်စုံစုံတကယ်ပဲသိရလားဆိုတာတန်တရားရှိထားပုံရပါတယ်
။ I'm afraid I have to say that talking to politicians in
ဒီလိုနိုင်ငံရေးသမားတွေနဲ့ပြောခဲ့ဆိုခဲ့ကြားခဲ့ရသမျှတော့စူးစူးဝါးဖြစ်ပျက်သွားမှုတွေနဲ့ကြီးကြီးမားမားထိခိုက်ဆုံးရှုံးမှုတွေကိုတော်စုအနေနဲ့ပြည့်ပြည့်စုံစုံသိရမယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်လူသားချင်းချင်းအခုလိုလောက်ရမျိုးတွေကိုခင်ဗျားအရင်ကကြုံမှုလားမကြုံမှုသလားတော့မသိပါဘူးကျွန်တော်ဘောမှာဒီအခြေအနေမျိုးတစ်ခါမှမမြင်ဘူး
ရခိုင်မြောက်ပိုင်းအခြေအနေအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုတွေတွန်းမြင့်လာချိန်မှာပဲအင်ဒီယွာကိစ္စနဲ့ပတ်သက်ပြီးတော့ Writer သတင်းဌာနရဲ့ပြီးခဲ့တဲ့အပတ်သတင်းထုတ်ပြန်ချက်ကြောင့်နိုင်ငံတကာမှာလည်းစိုးရိမ်မှုတွေကပိုတိုးလာပါတယ်အခုလာမယ့်သတင်းပတ်ထဲမှာဆိုရင်ပဲကုလသမဂ္ဂလူညွင့်ကောင်စီမှာမြန်မာပြည်ကိစ္စကိုဆွေးနွေးပွဲရှိနေပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါ